ကျမကဆုမမရှင်ရခိုင်ပြည်နယ်တွေကတိုင်းနဲ့ချီတဲ့ဆေးဘေးရှောင်ဒုက္ခတွေကက်ရောဂါရာသီဥတုဘေးဒဏ်နဲ့လုံခြုံရေးပါစိုးရိမ်နေရတဲ့အခြေအနေကိုပြောပြပေးကြပါတယ်လက်နက်ကင်ပြိပခါတွေကြောင့်တိန်းရှောင်နေကြရတဲ့ရခိုင်ပြည်နယ်တွေကတိုင်းနဲ့ချီတဲ့ဆေးဘေးဒုက္ခတွေဟာလုံခြုံရေးစိုးရိမ်ရတဲ့အနေနဲ့ကိုဗစ် -19 ကက်ရောဂါအနေနဲ့အခုခါမှာတော့မိုးရင်းကာလစိုးရတဲ့ရာသီဥတုနဲ့ပါရင်ဆိုင်ရမယ့်အခြေအနေတွေနဲ့ကြုံနေရတယ်လို့ရခိုင်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒီအတွက်လဲသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကအမြန်ဆုံးကူညီဖို့လိုအပ်နေတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်။
ကျွန်တော်တို့မှာ CBC စီတံရောအတော့ဒီတဘာဝအာနေရောအင်တာနက်ဖြတ်တာကိစ္စရောအားနေချက်တွေအများကြီးကြောင့်ရခိုင်ပြည်နယ်ရဲ့အခြေအနေအတိုင်းနဲ့ပြည်နယ်တော့အထက်မှာတော်တော်ကိုအဆိုးရွားဆုံးအခြေအနေနဲ့ကြုံလာနိုင်တယ်လို့ကျွန်တော်တို့ကတွေ့ပြီးတော့ဒေသခံတွေကတော့အများကြီးစိုးရိမ်ပုံပေါ်ရတဲ့အဆင်မဲရှိပါတယ်။အဆိုးရွားအနေနဲ့ကတော့ဖြစ်ဖြစ်မြောင်မြောင်ကူညီနိုင်တာပံ့ပိုးနိုင်တာထက်ထက်ဝင်ဝင်လှုပ်ဆောင်နိုင်တာတော့ကျွန်တော်မတွေ့ရဘူးတော်တော့ကိုအားနေတယ်လို့ကျွန်တော်ပြောရမှာပါခင်ဗျာကျွန်တော်တို့မြို့မှာလည်းစစ်ဆောင်တွေထောင်နေရှိရောရှိတယ်အဲ့ဒီမှာသူတို့ကအဆောက်အဦတွေမှာနေကြတယ်စာတင်ကြောင်းတွေမှာနေကြတယ်ဘုစာတင်ကြောင်းတွေကလည်းပြန်ဖွင့်မယ်ဆိုတော့သူတို့အတွက်နေရာလူလာတယ်ပြီးတော့နိုင်ငံဆိုတာကအင်အားတွေကိုစောက်ပေးမယ်လို့နေရာတွေတော့တတ်မှတ်ထားတာရှိတယ်ဒါပေမဲ့ဒီနေ့တစ်ထည့်အဲ့ဒီလုပ်ငန်းဟာတင်တာအဆင့်လောက်ပါပဲရှိသေးတယ်ကိုယ့်ဟာနဲ့ကိုနေတဲ့စခန်းတွေကြတော့လေအသိမမပြူတချို့စခန်းတွေဆိုရင်ဖြိုခိုင်းတယ်ဒါအကူအညီရတဲ့အများကြီးနည်းပါတယ်နိုင်ငံတော်အဖွဲ့အစည်းတွေလည်းအကူအညီမရှိတဲ့လောက်ဖြစ်နေပြီအဲဒီ COVID-19 နဲ့ပတ်သက်ပြီးတော့ဝင်ငွေညော့လာတာတစ်ပိုင်းဆိုတော့စင်နာရှင်တွေလည်းတိတ်မဆူနိုင်ကြတော့ဘူးအရှင်တွေရှိနေအထူးသဖြင့်တော့မိုးကျလာပြီဆိုရင်နေရာအခက်အခဲကတော့မြို့နေတိုင်းမှာရှိပါလိမ့်မယ
်ကမ္ဘာတဝက်ကယောဂါနဲ့ကြုံနေရချိန်မှာအပြစ်ခတ်တွေရက်စဲထားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်နဲ့မြန်မာနိုင်ငံခြေဆိုင်တန်တမန်တွေကလည်းတိုက်တွန်းထားပေမဲ့ရခိုင်ပြည်နယ်မှာတော့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တပ်မတော်ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာပါဒီလိုကျမ်းမာရေးနဲ့လုံခြုံရေးအတွက်စိုးရရတဲ့အခြေအနေကိုသက်ဆိုင်ရာအစိုးရတွေကအမြန်ဆုံးဖြေရှင်းဖို့ကိုလည်းအမ်းမြွတ်နယ်ကမြို့သားလွှတ်တော်ကိုယ်စားလှယ်ဒေါ်ထုမေကတိုက်တွန်းထားပါတယ်
ရခိုင်ပြည်နယ်မှာတိုက်ပွဲဆောင်ပြီးသူများအနေနဲ့ဒီစစ်ပွဲတွေမရှိတဲ့နေရာသူတို့တွေလုံခြုံတဲ့နေရာမှာသူတို့နေရပါမယ်ဒီပြည်နယ်အစိုးရဖြစ်ပြည်ထောင်စုအစိုးရဖြစ်အစိုးရတရက်ဒီပြည်သူကိုကာကွယ်နိုင်တဲ့အနေအထားမှာရှိတယ်ဆိုလို့ရှိရင်အဲ့ဒီနေရာတွေကိုပြည်သူတွေကလာကြမှာရှင့်ဆိုတော့ဒီနေရာမှာနေဟိုနေရာမှာနေဆိုတာထက်အစိုးရဒီလုံခြုံတဲ့တက်နေရာရာသူတို့ physically လုံခြုံမှုပေါ့နော်ပြီးလို့ရှိရင် food security ဒါတွေကိုနေပြီးတော့စီစဉ်ပေးရမယ့်တာဝန်ဝတ္တရားအစိုးရမှာပြည့်ဝရှိပါတယ်ဒီဝတရားကိုလေ့ဟင်ပြီးတော့တခါနေပြီးတော့ကိုယ်စားလှယ်တွေဖြစ်စေပါတီတွေဖြစ်စေနောက်လူမှုကွဲစစ်တွေဖြစ်စေသူတို့တွေကတင့်တော်တဲ့နေရာတွေမှာအလှငွေတွေရှာပြီးတော့ဒီပြည်သူတွေကိုလက်ခံတာကိုဟိုအစိုးရကငင်းပေတာတွေရှိတယ်ဒီကလေးငယ်ပါမယ်မျိုးသမီးတွေပါမယ်အကြောင်းသားတွေပါမယ်ဒီဒါပေမဲ့လက်ရှိမှာအစိုးရကဒါတွေကိုမဆောင်ရွက်ဘူးမဆောင်ရွက်နိုင်ဘူးအစိုးရကဒီလိုမျိုးပြည်သူကို service ပေးနေပါတယ်ပြည်သူကိုဒါတွေကိုကာကွယ်ပေးနေပါတယ်လို့ပြည်သူယုံကြည်လောက်တဲ့အတိုင်းအတာတစ်ခုထိစီမံခန့်ခွဲနိုင်လို့ရှိရင်အပြည်သူတွေကဒါအလူရလာကြမှာပဲကိုလုံးဝမဲ့တာဝန်ကိုလည်းပြက်ကွက်သေးတယ်ဆန်နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဆောင်ရွက်တာကိုလည်းအဲဒါညွန်ကြားချက်အမျိုးမျိုးနဲ့ပိတ်ပင်မယ်ဆိုလို့ရှိရင်အစိုးရကောင်းမဟုတ်ဘူးပေါ့နော
်အခုဆိုရင်ရခိုင်ပြည်နယ်အတွင်းမှာပြည်ပကပြန်လာတဲ့သူတွေတဲ့ကယောဂါကိုဗစ်ကူးစက်ခံရသူတချို့ရှိလာတဲ့အတွက်ရခိုင်ပြည်နယ်အတွင်းမှာတီးခြားခွဲထားတဲ့စင်တာတွေလုံလောက်မှုမရှိတာနောက်အဆင့်မီစနစ်ကျတဲ့ကျန်းမာရေးဆောင်ရှောက်မှုတွေမရှိတဲ့အတွက်စိုးရိမ်မှုတွေပုံမြင့်တက်လာနေတယ်လို့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်ပြည်နယ်ရဲ့ပြည်မကပေါ့နော်အဲဒီကပြည်မဖက်ကလာတဲ့လူတွေအဲနောက်ပြီးတော့နိုင်ငံခြားကလာတဲ့လူတွေကြတော့ကွာရင်းကလုတ်ဖို့ကမြို့နယ်အထိအဲလူနာတွေရောက်လာမှစီစီရတဲ့သဘောရှိတယ်အမှန်ကတော့သူတို့ဟိုဝင်ငရေကလေးချောင်းနေပဲဖြစ်ဖြစ်ရေချောင်းနေပဲဖြစ်ဖြစ်ကားလမ်းနေပဲဖြစ်ဝင်ငရေကအဲ့ဒီမှာအခြေခြေပြတ်မြန်ကွာတိန်လုပ်ဖို့အဆောက်အဦတွေစစ်စစ်ရဲ့အဆောက်အဦတွေရှိရင်ပိုကောင်းမှာပေါ့အခုကကိုပြည်နယ်နဲ့ကိုတိုင်းနေတိုင်းနဲ့ကိုအဲ့လိုလွှတ်လိုက်တဲ့အခါမှာကျတော့ COVID-19 နဲ့ပတ်သက်ပြီးတော့ကျွန်တော်တို့စစ်စစ်တဲ့အခါမှာရောစောင့်ရှောက်တဲ့အခါမှာရောတော်တော်ကိုအားနေပါတယ်တကယ်လို့ဖြစ်လာပြီဆိုရင်တော့ပိုဆိုးမှာပေါ့စစ်ဆောင်စကားတွေလည်းရှိနေတယ်အဲနောက်ပြီးအင်တာနက် line တွေကလည်းဖြတ်ထားတယ်ဆိုတော့ဘယ်မှာဘယ်လိုဖြစ်တယ်ဆိုတာအချိန်နဲ့တပြေးညီမသိနိုင်ဘူးအဲ COVID-19 နဲ့ပတ်သက်ပြီးတော့လည်းဘူးတုဒ်တော်တော့ကိုအားနေကြပါတယ
်ရခိုင်ပြည်နယ်မှာလည်းနှစ်ကင်ပြိပခါတွေစတင်ခဲ့တဲ့2019ခုနှစ်နှစ်ဆန်းကနေစလို့အခု2020ပြည့်နှစ်မေလဆန်းအထိဆိုရင်စခန်းတွင်ရောစခန်းပြင်မှာပါစစ်ဘေးကနေတိန့်ချောက်ထွက်ပြေးနေရသူဒေသခံ 36,400 ကျော်ရှိသွားပြီလို့ရခိုင်တိုင်းရင်းသားမြို့နယ်များ CIOIC ကဧပြီလ30ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ကျွန်မစုမုံပါရှင်